စီးရဲအခြေအနေတင်းမာနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီတပ်ဖွဲ့နဲ့မြန်မာတပ်မတော်အကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကနေပြီးတော့နမ်ခန့်မြို့နယ်ထဲမှာရှိတဲ့ရှမ်းပြည်တပ်မတော်စစ်ခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ရှမ်းပြည်တပ်မတော်အရာရှိတွေကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်နေတဲ့အချိန်ထဲမှာပဲတရုတ်နယ်စပ်အနီးမှာရှိတဲ့မန်ဟီရိုတိုက်ပွဲမှာလည်းဒေသခံကြွားသားတွေထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေအိုးအိမ်တွေကိုဆုံခွာပြီးထွက်ပြေးနေရတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ဒီတော့ဒီမြန်မာစစ်တပ်ကနေပြီးတော့ရှမ်းပြည်နယ်ရဲ့ဒီဘဲစခန်းကိုတင်ပိုက်လိုက်တယ်လေဆိုတာကိုနိုင်ကွင်းရင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အခုမြန်မာတပ်မတော်ကနေတင်ပိုက်လိုက်တဲ့စခန်းကတော့ရှမ်းပြည်နယ်မြောက်ပိုင်းနန့်ခမ်းမြို့နယ်ထဲက900တပ်စခန်းပဲဖြစ်ပါတယ်။မနေ့မနေ့အစောပိုင်းလောက်ကစပြီးတော့မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေအခြေခံစခန်းတစ်ခုကိုလက်လွတ်ရတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုဆိုင်လောင်ဆိုင်ကပြောပါတယ်။
ညနေပိုင်း၃နာရီချိန်ပိုင်းတော့မှကျွန်တော်တို့ဆုတ်ပေးလိုက်ပါပြီ။အားချက်မများတော့ဘူး။ဒီလိုအားတော့အဲ့ဒီနောက်မှကြည့်ရအောင်ဆူထည့်ဝင်သွားပြီ။တော့ခန့်တယ်မရှိတော့ဘူးဆိုတော့ကျွန်တော်တို့ပြောချပုံတနာနဲ့ဆက်ပြီးတော့လုပ်ရမယ်လို့ကျွန်တော်တို့တပ်ပါတွေကတော့အဲ့လိုအခြေခံထားပါတယ်။ချိန်ကြီးရတင်းမာပါလေ
။ဒီတိုက်ပွဲတွေကြောင့်နောက်မှကြည့်ရအောင်ဆူကကြည့်ရ19ရွာကရွာသားတွေဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းဘူမှုဆန်းလောင်ဆိုင်ကပြောပါတယ်။
နောက်မှတာကြည့်ရအောက်စုမှာဆိုရင်19ရာရှိပါတယ်။အရာတွေအားလုံးတော့ဒီလိုမရှိတော့ဖြစ်ကုန်ပါပြီ။ခမ်းရနေတဲ့မှာဒီတော့ခလုံးနေကြပါတယ်။တချို့ဆိုကုန်းကြီးကျောင်းမှာတချို့ဆိုလည်းသူတို့အမျိုးတော်တဲ့အိမ်မှာကြီးခုံနေကြပါတယ်။တချို့ဆိုလည်းတရုတ်ပြည်ဘက်ကိုတရားမဝင်တဲ့အပေါက်ကနေတွားကြပါတယ်။အဲဒီပေါင်းထောင်ချီနေတော့အတင်းဆောင်နေကြပါတယ်
။တချိန်ထဲမှာပဲမူဆယ်မြို့နယ်မန်ဟီရိုဒေသမှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော်တိုက်ရင်900တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ဟာမနေ့ကညလုံးပေါင်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။တရုတ်နယ်စပ်နဲ့ကတ်လျက်မန်ဟီရိုတိုက်ပွဲမှာတော့ဒေသခံရွာသားတွေထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့နန်းခမ်းဒေသခံသူကအခုလိုပြောပါတယ်
။ခုနကတိုက်ရင်ဟာလက်ကျန်ဖွဲ့တွေပေါ့မန်ဟီရိုနားမှာဟာတညလုံးတော့တိုက်ပွဲဖြစ်နေတယ်ဒီစင်နားကလေ။ဒီမန်ဟီရိုတိုက်ပွဲကြတော့နောက်မှတာပဲရင်သွားပြီးနောက်ပိုင်းဒီမန်ဟီရိုကပြန်ဆားတယ်တိုက်ပွဲပြန်ပြင်းလာတယ်တညလုံးပြကြတယ်အဲ့မှာကျတော့ရွာသား6ယောက်ဖြီးပြီးတော့ဒေသနာနဲ့ကြာရတယ်။အဲ့ဘက်ကရွာသားဆိုကြတော့ရုပ်ပြည်နဲ့ဆန်ဇီယိုနဲ့ပဲခြားလာဆိုတော့ရုပ်ပြည်လည်းရေးဝင်ကြတယ်။ရုပ်ပြည်ဘက်ကလူနာတင်ကားတွေတဲ့ဟာအလင်းညတော့ကပေါ့ရုပ်ဘက်ချမ်းကလူနာတွေနာတယ်ပေးကြတယ်တဲ့လူနာတင်ကားတွေကဟာဆုံနေတာပဲ
။အခုလိုမြန်မာစစ်တပ်နဲ့ရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ပြန်ကြားရေးဌာနကိုဆက်သွယ်ခဲ့ပြီးမှလည်းအဆက်အသွယ်မရရှိခဲ့ပါဘူး။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျက်ကူးတဲ့ဂရုစိတ်ပိတ်ပင်ထားတယ်လို့နန်ခမ်းမြို့မှာလည်းစိုးရိမ်ပူပန်မှုတွေရှိနေကြတယ်လို့လည်းနန်ခမ်းဒေသခံသူကဆိုပါတယ်
။ဂရုစိတ်လည်းအကောင်လုံးပိတ်ထားတယ်ဒီနန်ခမ်းမြို့မှာတော့ရှင်းတင်းကြီးလာကြလိုက်လို့မရှိဘူး။နန်ခမ်းမှာတော့ဟိုဟာ6ကတ်သွားတယ်ဒိတ်လိုက်လို့တကားပိတ်ထားတယ်လူသားလူလားမရှိဘူးကြောက်နေကြအားလုံးက
တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနောင်တောင်မြို့ကိုထွက်ပြေးသိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေအတွက်များသောအားဖြင့်ကူညီထောက်ပံ့မှုအားနည်းနေသေးတယ်လို့နှိစက်ရဆွေမျိုးသားချင်းတွေစီမှာခိုလုံနေကြရပါတယ်။ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီမှာပဲဝန်ကြီးဦးသိန်းစောခေါင်းဆောင်နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့တို့ဟာမနေ့ကမိုင်းလာတပ်ဖွဲ့တွေနဲ့ငင်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးနေတယ်လို့ဝါသွေးစည်းညီညွတ်ရေးတပ်ဖွဲ့နဲ့ရှမ်းပြည်တပ်သက်ရေးပါတီနဲ့လည်းဒီရက်ပိုင်းတွေမှာဆွေးနွေးဖို့အစီအစဉ်ရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့လည်းငင်းချမ်းရေးအတွက်နိုင်ငံတော်အစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့လည်းပြောရေးစုခွင့်ရှိသူဘူမှုဆိုင်လောင်ဆိုင်ကပြောပါတယ်။
ဆရာကနိုင်ငံပြက်ကနာများကိုနိုင်ငံလာနေချင်တဲ့နိုင်ငံဖွင့်ပေးတယ်ဆိုတော့ကျွန်တော်တို့ကတော့ထားထားတဲ့တခါနေတော့ဝင်ကြည့်မှာပဲဆင်းနေနိုင်ကတော့ဆင်းနေသွားမယ်ဆရာကနိုင်ငံပြက်ကနာတော့ဒီလိုမကျညာလို့တော့ကျွန်တော်တို့ဆက်ဆင်းနေကြမှာပါ
တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဖွဲ့ဟာမြန်မာငင်းချမ်းရေးဖော်ဆောင်ရေးကော်မတီတွင်နဲ့အပြစ်ခရက်စေးရေးနဲ့ငင်းချမ်းရေးသဘောတူညီလက်မှတ်ရေးထိုးခဲ့ပြီးပြီမဲ့လည်းဒီရသွေးမှာတော့မြမတပ်မတော်ကနေနေမြေစိုးမိုးရေးထုတ်စစ်စင်မှုပြုလုပ်နေတဲ့အတွက်နှစ်ဖွဲ့ကြားကတိုက်ပွဲဖြစ်ပွားမှုဟာအချိန်80လောက်ရှိနေပြီလို့လဲဘူမှုဆိုင်လောင်ဆိုင်ကပြောပါတယ်ခင်ဗျာ